သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သတင်းရှင်များယနေ့တင်ဆက်ပေးမှာတော့ November 6ရက်တနင်္လာနေ့အတွက် SPS News/ သတင်းများပဲဖြစ်ပါတယ်ကျွန်တော်က Deborah Ong ပါယနေ့အတွက်ထိပ်တန်းသတင်းများMelbourne Cup Australia ရဲ့အထင်ရှားဆုံးနှစ်ပတ်လည်မြင်ပြန်ပွဲ Melbourne မြို့မှာပြည်သူများသည်အများစုကအားလိုက်ရက်ကိုပျော်ရှင်စွာဖျက်ဆန်းတဲ့အခါ November လရဲ့ပထမဆုံးအင်္ဂါနေ့ရဲ့မြင်ပြန်ပွဲအတွက်ပွဲလမ်းအခမ်းအနားကိုနှစ်သက်ကြပါတယ်ဒါပေမဲ့တရိတ်ဆန်စောင့်ရှောက်ရေးလှုပ်ရှားသူတွေကဒီပြိုင်ပွဲကိုမုန်းတီးကြပါတယ် November လရဲ့ပထမအင်္ဂါနေ့သည် Australia နိုင်ငံသားများစွာအတွက်အရေးပါသောအခိုက်အတန့်ဖြစ်ပါれ။ယနေ့3နာရီမှာနိုင်ငံတဝန်းရှိသားနဲ့ချီသောလူများသည် Melbourne Cup ကိုချီးရှုရန်ခိတ္တနားကြပါれ။ Victorian တွေဟာဒီပြိုင်ပွဲကိုဂုဏ်ပြုတဲ့အနေနဲ့အများပြည်သူအားလိုက်ရတောင်ရရှိပါれ။တစ်ချိန်တည်းမှာပဲ Melbourne မြို့၌ကျင်းပတဲ့အခမ်းအနားအပြင်ဘက်မှာစန္ဒပြသူများသည်မင်းပြန်ခြင်းကိုစန့်ကျင်သည့်လှုပ်ရှားမှုများပြုလုပ်ခဲ့ကြပါれ။ပြန်မြင်များကာကွယ်ညွန်ပေါင်းဖွဲ့မှအလီယိုစီလော်တိုကနှစ်ပေါင်းများစွာစန္ဒပြမှုများသည်တဖြည်းဖြည်းချင်းအောင်မြင်မှုရလာတယ်လို့ပြောဆိုပါတယ်။ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီတရုတ်နိုင်ငံသို့တွားရောက်လည်ပတ်ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီသည်ပစိဖိတ်ဖြတ်ကျော်လွတ်လပ်သောကုန်သွယ်မှုသဘောတူညီချက်တွင်ပါဝင်ရန်တရုတ်ရဲ့တွန်းအားပေးမှုကိုထောက်ခံမည်မဟုတ်ကြောင်းနဲ့ဆက်ဆံရေးတည်ငြိမ်စေရန်ပေကျင်းကအင်ရှင်ဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်။တရုတ်သမ္မတဇီရှင်ပင်သည်ပစိဖိတ်ဖြတ်ကျော်မိတ်ဖက်ဆက်ဆံရေးဆက်နနိုင်ငံဘက်ဆုံတိုးတက်သောသဘောတူညီချက်တွင်ပါဝင်ရန်ဩစတြေးလျနိုင်ငံကိုကြိုးပမ်းမှုတွင်ဩစတြေးလျဝန်ကြီးချုပ်အားထောက်ခံရန်စီရုံးမယ်လို့သိရှိရပါတယ်။ပစိဖိတ်ဖြတ်ကျော်ကုန်သွယ်ရေးဖွဲ့တွင်ပါဝင်ရန်၎င်းရဲ့လျှောက်ထားမှုသည်နိုင်ငံကြားစီးပွားရေးပူပေါင်းဆောင်ရွက်မှုအဆင့်မြင့်ရန်အရေးကြီးတယ်လို့ဘေကျင်းကယုံကြည်နေပါတယ်။ထို့သောမစ္စတာအယ်ဘနီစီသည်အစုအဖွဲ့ရဲ့ဝင်ခွင့်အတွက်အမြင့်ဆုံးစံနှုန်းများရှိကြောင်းဩစတြေးလျရဲ့ယက်တီချက်ကိုထပ်မံတည်ပြုရန်မျှော်လင့်ထားပြီးနိုင်ငံသစ်များဝင်ရောက်ခွင့်ပြုရန်အဖွဲ့ဝင်နိုင်ငံများရဲ့တညီတညွတ်ထဲထောက်ခံမှုကိုလိုအပ်မှာဖြစ်ပါတယ်။ဒီပေါ်နိုင်ငံငလျင်ထောက်ခံမှုဒီပေါ်ငလျင်လှုပ်ခတ်ပြီးနောက်လူအသေးပြောက်များသောငလျင်ကြောင့်ရှားဖွေကေစေးရီတွင်ကုညီယံရဟယင်များနှင့်လုံခြုံရေးတပ်ဖွဲ့များဖြန့်ချက်ထားတယ်လို့သိရပါတယ်။ပြင်အား9.6အဆင့်ရှိငလျင်သည်ဒီပေါ်နိုင်ငံရဲ့အဝေးတနေရာ၌လှုပ်ခတ်သွားခဲ့ပြီးငလျင်ဘဟုချက်မှကီလိုမီတာ900နီးပါးဝေးသောအိန္ဒိယနိုင်ငံမြို့တော်နယူးဒေလီထိရိုက်ခတ်ခဲ့ပါတယ်။ပြည်ပြုံမှုကြောင့်ပိတ်ဆို့နေတဲ့လမ်းများကိုတပ်ဖွဲ့ဝင်များကရှင်းသိမ်းရန်လှုံ့ဆော်နေစဉ်အနည်းဆုံးလူ128ဦးသေဆုံးပြီးဒါဇင်နှစ်ချီဒဏ်ရာရရှိခဲ့ကြောင်းတာဝန်ရှိသူများကပြောဆိုပါတယ်။နီပေါ်ဝန်ကြီးချုပ်ပတ်စပါခမဒါဟောက်သည်အပြည့်စီများကိုစုံစမ်းရန်ဆရာဝန်အဖွဲ့တစ်ဖွဲ့နှင့်အတူရဟယင်ဖြင့်ပြန်တန်းခဲ့ပါတယ်။ဟိမဝန္ဒာနိုင်ငံ၌ငလျင်နှစ်ချိန်လှုပ်ခဲ့ရာလူပေါင်း9000ကသေဆုံးခဲ့တဲ့2015ခုနှစ်နောက်ပိုင်းလူအသေးပြောက်အများဆုံးငလျင်တစ်ခုဖြစ်ပါတယ်။ထိမ့်သိမ့်ခံထားရသောဩစတြေးလျစာရေးဆရာယန်ဟန်ဂျွန်ရဲ့အမှုဝီဂျိုအန်သိုနီအယ်ဘနီစီသည်နိုဝင်ဘာလ4ရက်ကဘေကျင်းမြို့တော်သို့သွားရောက်ခဲ့ပြီး9နှစ်အတွင်းတရုတ်နိုင်ငံသို့ပထမဆုံးလာရောက်လည်ပတ်တဲ့ဩစတြေးလျဝန်ကြီးချုပ်လည်းဖြစ်လာခဲ့ပါတယ်။သုံးရက်ကြာတရားဝင်ခရီးစဉ်တွင်ဖန်ခံထားရတဲ့ Australian စာရေးဆရာယန်ဟန်ဂျွန်ရဲ့အမှုကိုဖြေရှင်းရန်တရုတ်အစိုးရအားဖိအားပေးမယ်လို့ Mr. Albanese ကအတည်ပြုပြောဆိုပါတယ်။ဒေါက်တာယန်ကို2019ခုနှစ်တွင်တရုတ်အာဏာပိုင်များကထိမ့်သိမ်းခဲ့ပြီးတရှိုးဆွဲချက်များနဲ့ရင်ဆိုင်နေရပြီးဆွဲချက်များကတော့ရှင်းလင်းခြင်းမရှိဘူးလို့ဆိုပါတယ်။မကြာသေးမီကတရုတ်နယ်ပွား Australian ရုံးမြင့်တန်းကြားသတင်းထောက်ချန်လီကဒေါက်တာယန်လွတ်မြောက်ရေးအတွက်မျှော်လင့်ချက်အသေးများပေးခဲ့ကြောင်းဝန်ကြီးချုပ်ကပြောဆိုပါရယ်။ဒေသင်တွင်တို့ useless များကိုပုံမကြားသိရန် SBS language podcast ကိုတွားရောက်ကြည့်ရှုပါ။ သို့မဟုတ်ဝင်ရောက်နားဆင်နိုင်ပါ रे
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ